ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့ဆက်ဆိုချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်နိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကင်တွယ်အဆုံးဖြတ်ပေးတဲ့ ICJ နိုင်ငံတကာခုံရုံးစီကိုအခုလိုအမှုတင်သွင်းရတာဟာထိတ်လန့်ကြောက်မဲ့ဖွယ်လောက်ရက်တွေကိုကမ္ဘာကြီးကလက်ပိုက်ကြည့်မနေဘူးဆိုတာပြသကြင်တာဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်ကိုတန်းညိုကဆက်ပြီးတော့ပြောပြမှာပါရှင်
မြန်မာနိုင်ငံလူနေရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တဲ့ဆွေးနွေးဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ရုံသာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးကြီးအဖြစ်ပြီးတာလုံးဝမယ်ဆိုရဲ1998ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆက်ချက်တင်လိုက်တာပါ။ထိတ်လန့်တုံ့လို့စရာစစ်စစ်ဝဝလုံးရကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်နေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားဝင်ကြီးလည်းဖြစ်ရှင်းနေကြတယ်ဖြစ်တဲ့အဘူဘကာမာရီယာတမ်ပဒူကပြောပါတယ
်။ We have filed the case this morning and what we are seeking to do by this filing is to get Myanmar
in the government to not be able to do the report on the matter of Myanmar in the Tawon Khanai Bo ne ICJ နိုင်ငံကတရားရုံးအနေနဲ့လည်းရိုဟင်ဂျာတွေရဲ့အရေးကိစ္စမှာတရားသဖြင့်ဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားတာပါ OIC အစ္စလာမ်နိုင်ငံများကောင်စီကိုကိုးစားပြုပြီးဆောင်ရွက်တာဖြစ်ပါတယ်ကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်လာတဲ့ထိတ်လန့်စရာအဖြစ်ဆိုးတွေကိုကဘာကြီးအနေနဲ့လက်ပတ်ကြည့်နေဘူးဆိုတာကိုမြန်မာနဲ့တခြားနိုင်ငံတကာကိုသိစေချင်ပါတယ်
ဒီမျိုးတုံးတက်ပြတ်မှုလို့ရတွေ့မျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှေ့ရစရာအခြေအနေဖြစ်တယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ဒီမျိုးတုံးတက်ပြတ်မှုတွေကိုစတင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေပေါ်မှာကျူးလွန်မှုရှိရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ဒါဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စီတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ3,000ကျော်အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်လုပ်ရက်တွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးတော့ဆွဆွနေရတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကံကြော်ပုံတွေနဲ့ပတ်သက်ပြီးတော့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆက်ဆုပ်ချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစစ်နေပြီလို့သိရပါတယ်ရုံးစက်ကျူးဆိုခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းမြန်မာနိုင်ငံဘက်ကလက်မခံလို့ ICC ရှင်းနေပြီးဆွဆွဲချက်တွေဟာလည်းအခြေအနေမရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့အငြင်းပွားမှုတွေကိုကန့်ကွယ်ဖြေရှင်းတဲ့ ICJ မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတော့တင်တဲ့အခုအမှုတွဲထဲမှာတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စီဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားရုံးကိုတောင်းဆိုထားပါတယ်။ဒီရေးယူမှုတွေကြားလာဆစ်ဆင်းမှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှင်းလင်းဖွဲ့ကပြောဆိုပါတယ်ခင်ဗျာ။